မြန်မာနိုင်ငံကအွန်လိုင်းငွေကြေးလိမ်လည်တဲ့ခိုင်းနေရဲ့လက်ထက်ကနေကယ်တင်နိုင်ခဲ့တဲ့အသက်29နှစ်အရွယ်ဟောင်ကောင်ဒေသခံအမျိုးသားဒီကနေ့သူ့ရဲ့နေရပ်ကိုပြန်ရောက်သွားပြီဖြစ်တဲ့အကြောင်းဒေသရင်းသတင်းတွေမှာဖော်ပြပါရတယ်။တောက်ကြနေတော့ကသူ့ကိုထိုင်းရဲ့တပ်ဖွဲ့နဲ့အတူကယ်တင်နိုင်ခဲ့တာလို့ဟောင်ကောင် Free Press သတင်းစာမှာဖော်ပြပါရတယ်။ထိုင်းလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းမှာသူ့ကိုခေတ္တထားပြီးတော့ဟောင်ကောင်ကိုပြန်ပြီးတော့ပို့လိုက်တာပါ။တရုတ်နှစ်သစ်ကူးကာလမှာမိသားစုနဲ့သူပြန်ပြီးတော့ဆုံခွင့်ရတဲ့အတွက်ဝမ်းသာမိပါကြောင်းဟောင်ကောင်လုံခြုံရေးဆိုင်ရာအကြီးအကဲခရစ်စတန်ကပြောပါရတယ်။အရှိတောင်အရှာမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ခိုင်းနေလက်ထက်ကနေအရမခိုင်းစေခံရသူတွေထဲမှာဟောင်ကောင်ဒေသခံကအနည်းဆုံး10ယောက်ပါဝင်ပါတယ်။အဲ့ဒီထဲက9ယောက်ကမြန်မာနိုင်ငံမှာအတင်းအဓမ္မခိုင်းစေခံရနေခိုင်းစေခံနေရတာလို့ခရစ်တောင်းကဒီကနေ့ဟောင်ကောင်ရေဒီယိုတခုနဲ့တွေ့ဆုံမေးမြန်းခန်းမှာပြောပါတယ်။နောက်ထပ်အဓမ္မခိုင်းစေခံရသူတစ်ယောက်ကတော့ကမ္ဘောဒီးယားကဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်ဆက်ပြီးတော့ကြိုးပမ်းသွားမယ်ကြောင်းဒီကနေ့ပြောပါတယ်။မြန်မာနိုင်ငံမှာအွန်လိုင်းငွေကြေးလိမ်လည်တဲ့ခိုင်းနေလက်ထက်ကနေအရှိတောင်အာရှနိုင်ငံတွေနဲ့နိုင်ငံတကာကလူအနည်းဆုံး6000ကျော်အဓမ္မခိုင်းစေခံရတဲ့အကြောင်းကိုဒေတာတွေလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကခန့်မှန်းထားပါတယ်ရှင်။